ရားတော်ကိုကြိုးစားရှုမှတ်ပွားများအားထုတ်ဖို့ကိုယ်စီကိုယ်စီကိုယ့်ရဲ့အရိယာပုဒ်လေးတွေကိုစိတ်တိုင်းကြတက်တောင်တက်တာအနိထားရအောင်စတင်ပြုပြင်ပေးပါကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြအရိယာပုဒ်တွေကိုပြုပြင်ပြကြပြီဆိုတာနဲ့အရှုခံတရားပေါ်မှာအလေးရှင်အားကောင်းတဲ့ယောဂီတိုင်းသည်သာတိဝါဆိုတဲ့ကမ္မထံအာယုံပေါ်မှာအဆိုင်မမတ်နဲ့အချိန်မကုန်တော့ပင်ပေါ်ရခန္ဓာမှာစရှုတက်သွားပြီ။ပေါ်ရခန္ဓာကိုအလေးချင်းမရသေးလို့သာတိဝထင်ရှားရလေးမှာပဲအာယုံယူရသေးတယ်ဆိုရင်လည်းအဲ့ဒါမှပဲစပြီးတော့သင်ကျေတဲ့အသိဉာဏ်လေးရအောင်ကြိုးစားပါ။အလိုကြိုးစားရင်ကြိုးစားရင်းနဲ့ပေါ်ရအရှုခံခန္ဓာဒီအပေါ်မှာယုတ်တရားဒီရဲ့တယုတ်ပြီးတယုတ်ဖြစ်ပြည့်အစာထုတ်ပုံဒီစိတ်တရားဒီရဲ့တခုပြီးတခုဖြစ်ပြည့်အစာထုတ်ပုံဒီဓာရီကိုအာယုံစိုက်ပြီးဉာဏ်အမြင်မှာထက်ထက်မြင့်မြင့်မြင်လာရတဲ့အခါယောဂီတို့အတွေ့အရှုခံပေါ်မှာလဲသဘောဉာဏ်ကဂိမ့်ပြီးပေါ်ရယုတ်နံပေါ်မှာလဲပဲယုတ်တရားလေးတွေရဲ့တစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်အစာထိုးလိုက်ဒီအာယုံကိုသိနေတဲ့အသည့်လေးတွေကလည်းတတိပြီးတတိဖြစ်လိုက်ပြက်လိုက်အစာထိုးလိုက်မိမိတို့သတိထားရင်နဲ့အဲ့ဒီသဘောဟာကောင်းစွာသိတယ်အဲ့ဒါလို့သတိထားလာတဲ့ပုဂ္ဂိုလ်ပညာဉာဏ်နဲ့ရှုတဲ့ပုဂ္ဂိုလ်သည်ကိုယ်အသိဉာဏ်အောက်မှာဘယ်လိုသဘောထားမှန်စွာနဲ့မြင်ရလဲမေးရင်တတိထာကဒစိတ်ကခိယဒစိတ်ချုပ်တည်မည်တတိထာကဒစိတ်ကချုပ်ရဒစိတ်ဖြစ်တည်မည်မိမိတို့တဲ့ပေါ်လာတဲ့အရှုခံတရားလေးတွေမှာစိတ်ကိုမူတည်ရှုတဲ့ပုဂ္ဂိုလ်ကလည်းဤတဲ့သဘောတရားလေးတွေအပေါ်မှာရှေ့အသည့်ကိုနောက်ဉဏ်လေးနဲ့ကြည့်ရင်ဤသိစိတ်လေးချုပ်သွားတယ်နောက်တစ်ခါသိစိတ်လေးတစ်ခုအစာထိုးပြီးပေါ်လာပြန်ပြီနောက်ဉဏ်နဲ့အကဲခတ်လိုက်တော့ဒီစိတ်လေးပဲဖြစ်ပြီးတော့ပြတ်သွားတယ်အတိထားတဲ့ပုဂ္ဂိုလ်တိုင်းအရှုဉဏ်အားကောင်းပြီးကြည့်ရင်တစိတ်ချုပ်ပြီးတစိတ်ပေါ်လာတယ်ဒီတစိတ်လည်းဖြစ်ပြီးချုပ်သွားတယ်ဒါပဲတွေ့ရတယ်အဲ့ဒါလိုပဲတဲ့ယုတ်တရားကြည့်တဲ့ပုဂ္ဂိုလ်ကလည်းတတိထာကတယုတ်ကချုပ်ရတယုတ်ဖြစ်သည်မည်ယုတ်တရားလေးတွေလည်းတစ်ခုစီပဲပေါ်တာအာလုံးပြုတ်မပေါ်ဘူးနော်ပြန်ပြီးတော့လည်းအာလုံးကိုတပြိုင်တည်းမသိဘူးတရုတ်ပေါ်တဲ့ဒီရုပ်လေးဖြစ်ပြီးတော့ချုပ်သွားတယ်နောက်တရုတ်အစားထိုးတဲ့ဉာဏ်နဲ့ကြည့်တယ်ပေါ်တဲ့အစားထိုးတဲ့နေရာမှာပဲချုပ်သွားတယ်အဲ့ဒါလို့တရုတ်တဏ္ဏတခန္ဓာလေးတွေဟာဉာဏ်အောက်မှာတဲ့မရှိတဲ့သဘောပြက်တဲ့သဘောချုပ်တဲ့သဘောတည်တဲ့သဘောဒါဒီကြည့်ပဲမြင်ရတော့ဩခန္ဓာမှာတည်နှိမ့်ဆက်ပါလားဆိုတဲ့ဒုက္ခအသွင်ဟာညွန်ကြောက်လာအောင်ကိုမြင်လာရပြီအဲ့ဒီအမြင်အဲ့ဒီအသည့်တွေကိုရလာတဲ့ယောဂီတိုင်းမှာယောဂီတွေအတိုင်းကိလေသာညှဉ်းညူးစေတတ်တဲ့တရားတွေဝင်တော့မေအလင်းရောင်လဲဝင်တတ်တယ်လို့ရှင်းခဲ့ပါပြီအမျက်တဲ့ဉာဏ်လဲပဲလာတတ်သည်လို့ပြောပါတယ်ပီတိ၅မျိုးကလဲပဲတဲ့အတုရောင်တွေနဲ့တက်စားပြီးတော့ငြိမ့်သလိုလိုဖြစ်ပျက်တည်ချုပ်သွားသလိုလိုမိမိရဲ့ဉာဏ်မှာတတိမထားလိုက်တဲ့အခါလေထွက်ပြီးတော့နှစ်သက်မှုနောက်ပါသွားတတ်တဲ့အတွက်ဒါလေးကိုတတိထားပါလို့ ပြောခဲ့ပြီးပါပြီ။သုံးမျိုးပြီးခဲ့တဲ့အခါမှာအခုဆက်ပြီးတော့ကြုံနိုင်စုံနိုင်သေးတဲ့တရားလေးတွေကပိလိသာရဲ့လက်စားမှုအောက်ကိုဉာဏ်ကဝင်ပြီးတော့ပြောက်မသွားအောင်သတိထားနိုင်ဖို့ငြိမ်းချမ်းလီရချမ်းသာရကြည်စွတ်တတာပေါ်လာသည်ကိုယ်ငြိမ်းစိတ်ငြိမ်းဆိုတဲ့ပတ္တတိလည်းလာနိုင်တယ်ဒုက္ခဆိုတဲ့ချမ်းသာလည်းလာနိုင်တယ်ယုံကြည်တဲ့သရာတရားလည်းပေါ်နိုင်တယ်တစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးတော့ရှင်းပြသွားမှာပဲဖြစ်ပြအရှုခံပေါ်မှာအသိဉာဏ်ဤအားကောင်းလာတဲ့ယောဂီမြည်သူမဆိုဒီစေမျိုးတွေကတမျိုးမဟုတ်တမျိုးတေချာပေါက်ကြုံနေမယ်မကြုံသေးရင်လည်းပဲကိုကြိုးစားနေတဲ့အသိဉာဏ်လိုနေသေးတယ်တုံလာပြန်လို့မပယ်ရှင်းနိုင်ပြန်ရင်လည်းနိဗ္ဗာန်နဲ့ဝေးနိုင်တယ်အဲ့ဒါလို့မဖြစ်ရအောင်လို့ကိုရှုနေတဲ့အရှုခံလေးတွေသင်မြန်စွာနဲ့တပြက်တည်းပြက်တာကိုရုပ်ရှုတော့လေညာအောက်မှာတဖွဲဖွဲပြက်နေတယ်။နန္ဒမလေးတွေကိုရှုတော့လဲညာအောက်မှာတဖွဲဖွဲတဲတဲနဲ့ပြက်နေတယ်။အပြက်သေးပြက်တာကိုအမြင်စိတ်လာတဲ့သဘောကိုနန်းအိုကင်းထဲမှာနန်းလေးတွေလှော်လိုက်တဲ့အခါတဖြောက်ဖြောက်နေညာပြန်စွာနဲ့ဖြစ်ပေါ်နေတဲ့အရာလေးတွေကိုကိုယ်မှာတင်စားပြီးတော့ကိုယ့်ရဲ့အမြင်တန်မှုကိုပြောသွားတာပုံဖော်သွားတာအဲ့ဒါကိုမိမိတို့ကနေရာအနှံ့နေမှာဟိုနေရာလိုက်သည့်ဒီနေရာလိုက်သည့်ဟိုနေရာလိုက်သည့်ဒီနေရာလိုက်သည့်နဲ့နေရာအနှံ့နေမှာနေရာတွေနဲ့တတိပဋ္ဌာန်အားကောင်းတဲ့အမြင်ကိုပဲဩငါတော့ဒီလောက်အမြင်တန်လာပြီလို့ကိုယ့်ကိုယ်ကိုအားရကြည်နူးပြီးတော့အင်းတိမ်နှစ်သိမ့်နေတတ်တယ်နော်အိုကင်းမှာတဖြောက်ဖြောက်နဲ့နှမ်းလေးတွေကတဲ့ဖြစ်နေတဲ့သဘောလေးဟာမိမိဟောဒီခန္ဓာကိုယ်ကြီးမှာလေဖောက်ပြန်ပျက်စီးခံစားသိနေတဲ့ယုံနာဓမ္မအရှုခံလေးတွေဟာအကုန်လုံးမှာနေရအနှံ့ကပြတာတော့မှန်တယ်သိတဲ့အခါမှာအလုံးကိုခြုံပြီးတော့တတိတဲ့တတိတဲ့တတိတဲ့ကြည့်လိုက်တိုင်းမရှိတာလေးတွေကိုနှင်းမြန်စွာမြင်ရတဲ့အမြင်တည်ကိလေသာချာခုမှုကိုမပီးတဲ့သဘောကိုပြောတာအဲ့ဒါလေးကိုတော့သတိရပါစေအမှန်ကိုလည်းညာရောက်ပါစေအဲ့ဒါလိုမြင်လာတဲ့ပုဂ္ဂိုလ်ဒီတဲ့လေးခုမြောက်ကျုံလာနိုင်တာကပတ္တတိဆိုတဲ့ကိုငြိမ်းစိတ်ငြိမ်မိမိတို့ဟောဒီခန္ဓာကိုယ်ကြီးဟာစက္ကမလဒရဇယောဂါတွေနဲ့နှိပ်စက်နေတာအခံမရနိုင်အောင်လဲဒုက္ခသိပ်ပြီးတယ်အဲ့ဒါလောက်ကာယိကဒုက္ခဆင်းရဲတွေကနေပြီးကြီးထွားတယ်လောင်မြိုက်တယ်ဤကာယိကဒုက္ခတွေနှိမ့်ဆက်တဲ့အတွက်ကြောင့်မလို့စိတ်ထဲမှာလည်းမငြိမ်းချမ်းလောက်အောင်ကိုဒေါသမိတွေကတောက်ရတယ်။ဒေါမနတမိတွေကလောင်ရတယ်။တောကပရိဒီဝါတွေကလောင်ရတယ်။အကျဉ်းတဲ့ဒေါသမိတွေလောင်တယ်လို့မိမိရဲ့တန်တမ်းမှာတောကပရိဒီဝါတွေကလည်းနှိမ့်ဆက်တော့လောင်မြိုက်တဲ့မိတွေနဲ့တဲ့စိတ်မှာမငြိမ်းချမ်းဘူး။အဲ့ဒီကိုကြီးကလည်းပဲအမြဲတမ်းနာကျင်နှိမ့်ဆက်တဲ့ဒုက္ခစင်းရဲကြီးကလည်းမပြတ်တည်းစပြနေပြန်တော့လေယောဂရဲ့နှိမ့်စက်မှုအောက်မှာကိုယ်လည်းမချမ်းသာဘူးအဲ့ဒီတကောလုံးတကောင်လုံးမှာကိုယ်လည်းမချမ်းသာဘူးစိတ်လည်းပဲမငြိမ်းချမ်းဘူးဘာကြောင့်လဲမေးတော့ကိုယ်တန်တန်ဉာဏ်မကြည့်သေးလို့အရှုခံပေါ်မှာအမြင်ဉာဏ်ကပိုင်ပိုင်နိုင်နိုင်နဲ့ထက်ထက်မြင့်မြင့်အားကောင်းစွာမမြင်သေးလို့ဉာဏ်ပါများလာတဲ့အခါသင်ကျေတဲ့အသိဉာဏ်အောက်မှာမိထောက်လေးတွေငြိမ်းသွားပြီစိတ်ကိုကငြိမ်းချမ်းသွားတယ်အဲ့ဒါလို့အရှုခံပေါ်မှာအသိဉာဏ်လေးကိမ့်ပြီးတော့အာယုံပေါ်မှာတပြက်သေးပြက်စွာနဲ့ဉာဏ်ကအာယုံပြုတ်နိုင်တဲ့အတွက်ဒီကိုကဘလောက်ပဲနှိမ့်ဆက်နေနေတဲ့အဲ့ဒီနာကျင်နှိမ့်ဆက်တဲ့ဒုက္ခဆင်းရဲတွေကိုလည်းဥပိ္ပခထားပြီးတော့မှငြိမ်းချမ်းစွာနဲ့အာယုံပြုတ်နိုင်နေတယ်ဒီချိန်ခါမှာကိုယ်လေးပဲတဲ့ကြည့်လိုက်တဲ့အခါမှာစိတ်မှာလောင်မြိုက်တဲ့မိတော်မှာမရှိတော့လေသူ့တန်တန်မှာတဲ့ဤနတ်ဆရာကောင်းတော့အောင်ကိုကာယိကဒုက္ခတွေကင်းပြီးတော့ချမ်းသာနေတယ် ကိုယ်လေးချမ်းသာစိတ်လေးငြိမ်းချမ်းနေတယ်အဲ့ဒါလို့ကိုငြိမ်းစိတ်ငြိမ်းပြီးတော့ချမ်းသာနေတဲ့အခါမှာဤခက်ကရာကြရဲဆိုတာလေးကိုမမိနဲ့နော်တရားဓမ္မရှုကြတဲ့ပုဂ္ဂိုလ်တွေမှာဤခက်ကရာကြသွားတဲ့အခါမှာမိမိတို့ရဲ့ခန္ဓာကိုယ်ကြီးမှာသူ့သွင်းလို့သူ့သွင်းမှန်းလဲမသိရှုထုတ်လို့ရှုထုတ်မှန်းလဲမသိသိမ့်ဝိတ်ငြိမ်းပြီးတော့နေတယ် အဲ့ဒါလို့နေတဲ့အခါမျိုးမှာပြင်ပကဘလောက်ပဲစူးတန်းနေကြကြအတိဘူးပုဂ္ဂိုလ်ဒုက္ခမပေးဘူးဘလောက်ပဲထိတ်လန့်စရာအာယုန်နေတဲ့ကြေလောင်စွာကုနာမာတဲ့နှောက်ရက်နေစမ်းပါစေဤချိန်ကမှာကိုယ့်ရဲ့တန်တန်မှာငြင်းချမ်းတဲ့အတိလေးပဲကိန်းနေတဲ့အတွက်ပတ်ဝန်းကျင်ရဲ့နှောက်ရက်တွေကိုအာယုန်ချဲမာတဲ့ အလိုမှနှောက်ဆက်လို့မရအောင်ကိုညီတက်နေတယ်အခုလေမိမိကကြိုးစားရှုပ်ပွားနေတော့ကိုငြိမ့်စိတ်ငြိမ်းချမ်းသာနေတယ်အိယတာကအလိုငြိမ့်ပြီးတော့နေရတာဖြစ်လို့ကိုရှုနေတဲ့အစုခံလေးဟာကိုယ့်ရဲ့ဉာဏ်မှာတကယ်ကိုတဲ့လင်းမြန်စွာပြက်ပြီးသိမ့်ဝိနုညံ့နေတာဖြစ်တဲ့အတွက်ကြောင့်မလို့ ကိုယ်ကြီးစိတ်ကြီးပတ္တတိရဲ့အာယုံကိုတန်တန်မှာတိလိုက်တဲ့အခါကျုနေတဲ့အရှုခံလေးဟာတိမ်မွေလွန်အားကြည့်တဲ့တွေ့ဒီအာယုံလေးရဲ့နုညံ့တဲ့အပေါ်မှာအမြင်အတိလေးကိန်းပြီးတော့တတိပိတတိတတိပိတတိဆက်တိနေတဲ့အတိလေးရှိနေတယ်အဲ့ဒီအတိလေးသည်အရှုခံပြန်ပြနေတာကိုမိမိကညံနဲ့ပြန်ကြည့်ရမယ်အလို့မှာ တတိတစ်ချက်လွတ်သွားတဲ့အခါငြိမ့်နေတဲ့အပေါ်မှာအာယုန်လေးပြုတ်ပြီးရှုနေတဲ့အမြင်တိတာတဲ့ရှုွက်ဖြစ်ပြနေပေမတွေ့ရတော့ဘူးတိမ်မွေးတဲ့အစာထုံမှုအရှုခံမှာဖြစ်ပြရှုရမယ်ဟာကိုလေဒီကိုငြိမ့်စိတ်ငြိမ့်လေးကဖုံးလွှမ်းလိုက်တဲ့အတွက်ကြောင့်မလို့ရှုနေတဲ့အရှုခံလေးကိုမမြင်လဲမမြင်ရတော့ဘူးရှုနေတဲ့ အရှုခံတရားတွေပျောက်သွားပြီးပြက်သွားပီးဆုံးသွားပြီးလို့ထင်ရအောင်ငြိမ့်နေတယ်။ကိုငြိမ့်စိတ်ငြိမ့်တဲ့ချမ်းသာပြီးတော့မှနေနေရတဲ့အတ္တိလေးကလည်းတကယ်ကိုပဲငြိမ့်ချမ်းနေတယ်။အဲ့လိုငြိမ့်ချမ်းပြီးတော့ကြည့်နေတဲ့အမြင်လေးကိုပဲသာဗုနာဝါလေးနဲ့မက်ဖို့စိုက်သွားသလိုလိုနိဗ္ဗာန်မျက်မှောက်ပြုတ်လိုက်သလိုလို အဲ့ဒါလိုနေပြီးဒီပေါ်မှာအာယုန်လေးပြုတ်ပြီးตาရတဲ့ဘက်ကိုမြန်ရောက်သွားရင်ဤရာကဝေးသွားပြန်ပြီအတိလိုက်တာကမောဟနော်ဒီမောဟလွန်းသွားလို့လေပဲခေါဏတုံးကငြိမ့်နေတဲ့အပေါ်မှာကိုပဲตาရမှုလေးတစ်ချက်လေးဝင်သွားလို့ဒါကိုအရှုခံထားပြီးမရှုနိုင်မပယ်နိုင်ပြန်ရင်ပြောပြပါပြီ ဒီအချက်တွေမဝင်သေးရင်လေကုညံလူသေးတယ်ဝင်လာမြန်လို့လေမပင်နိုင်ရင်ရနိုင်တဲ့အခွင့်ရလွတ်သွားလိမ့်မယ်အဲ့ဒါမျိုးမဖြစ်ရအောင်လို့ယောဂီတိုင်းယောဂီတိုင်းအယောက်နဲ့တယောက်ကြုံပုံချင်းတော့တူမှာမဟုတ်ဘူးအတူပင်မတူညာတော့လေဒီသဘောလေးတိပေါ်လာရင်ဒါဒီအတူရောက်နေတဲ့လက်စမ်းထက်တဲ့ ကိလေသာညှဉ်းနှွမ်းစေတတ်တဲ့တရားအဲ့ဒီတရားတွေကိုအဝင်မခံဘဲနဲ့ရှုနေကြကမ္မထမ်းမှာပဲပြန်တန်းလာပြီးချုပ်ပြုတ်သွားလို့တိမ်မွေ့တာလေးအစာထိုးလေမြင်အောင်ကြည့်ရမယ်။တိမ်မြန်စွာပြက်နေတဲ့အရာလေးတွေကိုညံမှာတိမ်မွေ့တဲ့တိမ်မွေ့လာတာလေးတွေကိုသိနေတဲ့အသည့်လေးကိုပြန်ကြည့်နိုင်အောင်ကြိုးစားရမယ်။အဲ့ဒါလိုကြိုးစားလာတဲ့ယောဂီတွေမှာ သူ့ရဲ့အဆုံးကိုတစ်ချိန်မဟုတ်တစ်ချိန်အကြောင်းကျိုးညီလိုက်တာနဲ့ဖြတ်စုရောက်မှာပဲရောက်သွားတဲ့အခါမှာအဟံတာအနောက်ရှင်းနဲ့ပေါ်လာတဲ့ပတ္တတိလေးကိုကိုဒုက္ခမပေးနိုင်တော့ဘူးဒါတွေကိုကြော်ဖြတ်ပြီးတော့ရှုနေကြကမ္မထမ်းနဲ့အသိဉာဏ်လေးကဓမ္မကစောင့်ပို့တဲ့ကုလူချင်းနဲ့ပန်းနိုင်ကိုအရောက်တက်လန်းဖို့ကတော့တေချာသွားပြီအခုလေးပဲယောဂီတိုင်းယောဂီတိုင်းဟာ ဟိုတည်တဲ့တည်ထိုက်တဲ့တရားအမှန်တွေကိုအမြင်များရင်စင်ကြယ်တဲ့ဉာဏ်ကိုင်းရင်တွေ့ကိုတွေ့ရမှာပါလားဆိုတာလေးကိုတော့ဆုံးဖြတ်ချက်ချထားပါပြီးခဲ့ရင်လည်းဒီသဘောတွေကိုပယ်ရှင်းနိုင်ဖို့အတွက်အတင်းလိုက်ပြီးလုပ်ယူစရာမလိုပါပေါ်လာတဲ့ဓမ္မလေးငြိမ်းချမ်းနေတဲ့အခါဖြစ်ပြက်ကကိုဉဏ်မှာလျှက်လျှက်ဆုံးသွားတာကိုမြင်လိုက်ရတဲ့အချိန်မျိုးနဲ့ကြုံရင်တော့ကိစ္စမရှိဘူး။ကျန်တန်းနာတွေကိုမြင်နေရကနေပြီးငြိမ်းချမ်းတဲ့သဘောငြိမ်းနေတဲ့သဘောလေးကိုကိုယ်တန်တန်မှာရရှိလိုက်တဲ့အခါကျန်တန်းနာပြောင်းပြီးတော့သိမ်မွေ့တဲ့သဘောလေးအရှုခံအစားထိုးတာကိုမသိမမြင်ဘဲနဲ့ငြိမ်းတဲ့ဘက်ကိုအာယုံပြုတ်ပြီးဩဒါငါနိဗ္ဗာန်ကိုအာရုံပြုနေတာလားမဉ္ဇဉ်ပုံဉ္ဇဉ်မြန်စိုက်သွားသလားဆိုတဲ့အင်တတ်တဲ့အထင်ကိုလေအပြည့်ရှုနေအောင်ကြိုးစားပါဒီပေါ်မှာငြိမ်းချမ်းပြီးတော့ဘာတစ်ခုမှကိုယ့်ရဲ့ကာယိကဒုက္ခတွေကလည်းမနှိမ့်ဆက်စိတ်ရဲ့ပူလောင်မှုတွေကလည်းကင်းလို့အလွန်ကိုချမ်းသာနေနေထိုင်ခြင်းနဲ့နေခဲ့ရတဲ့အခါမျိုးမှာနိဗ္ဗာန်ဆိုတာဒီနဲ့တွားပြီးတော့အာယုံပြုပြီးအလွဲချော်တန်တရားလေးတွေနဲ့ဉာဏ်ကိုကိလေသာအညစ်ကြေးတွေအယောင်ချေတာကိုမခံရအောင်ဒီပေါ်မှာလေအတိမြင်လေးရှင်းမြန်စွာကိမ့်ပြီးတော့ဖြစ်ပြရှုနိုင်အောင်မရှုနိုင်ရင်လည်းရှုနေတာကမ္မထံလေးပေါ်မှာဉာဏ်ပြန်လှည့်ပြီးတော့ဖြစ်ပြလေးတွေပြန်ရှုရင်းနဲ့သူ့ရဲ့လမ်းကြောင်းအတဲ့လေးကိုကြောက်နိုင်ဖို့ကိုလည်းမမိပါနဲ့အတ္တိဆိုတဲ့ကိုငင်းစိတ်ငင်းတည်လေငင်းချမ်းတဲ့သဘောကိုအထူးဆောင်တာဖြစ်တဲ့အတွေ့မှတ်တတ်ပါသည်အဲ့ဒီအမှားမျိုးတွေကိုလည်းမရောက်အောင်ဆိုပြီးတော့ပြိလိသာညဉ့်ညောင်းတရားဆယ်ပါးကိုဘုရားရှင်ကိုတော်မြတ်ကြီးဟောကြားပေးခဲ့တာဖြစ်ပါလေဒီလိုရှင်မဟုတ်ဘုရားတော်ဖျားကြီးကလည်းပဲအများနာလည်အောင်မတူဆယ်ပါးအနေနဲ့လေဟောကြားပေးခဲ့ပါလေယောဂီတို့ရှင်များတက်ကိုတော့အလုတ်ခွင်းမှာသဘောရှင်အောင်ဆိုပြီးဆရာသမားတွေကလည်းတတ်ဆွမ်းသမျှကြိုးစားပြီးတော့ရှင်းပြခဲ့ပါပြီ။ဤကုမြောက်တော့ရောက်ခဲ့ပါပြီ။အဲဒါကူလေးပဲအတိညာလေးတွေကိန်းပြီးတော့ကြုံလာတဲ့အခါမှာဖြစ်ရှင်းနိုင်အောင်ကိုရှုနေတဲ့အစုကံတရားလေးတွေပေါ်မှာအတိမြင်လေးတွေစင်ကြယ်တဲ့စင်ကြယ်အားကောင်းတဲ့အမြင်လေးတွေရအောင်ဉာဏ်ရှိတဲ့အချိန်လေးတွေမှာလည်းကြိုးစားရှုပွားနေကြပါ